မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူလူနာသစ်212ယောက်တောက်ကြံတွေကအတည်ပြုလိုက်တဲ့အတွက်၄လအတွင်းအများဆုံးဖြစ်ခဲ့ပါတယ်။အိန္ဒိယချင်းနိုင်ငံတွေနဲ့စာရင်အတည်ပြုလူနာအရေအတွက်နှဲပါနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးရောဂါပိုးဆန်းသက်ဆစ်ဆင်းမှုတွေကိုလည်းတည်တည်ချာချာမလုပ်နိုင်ပဲဖြစ်နေတာပါ။အိန္ဒိယချင်းအိန္ဒိယနိုင်ငံမှာတော့ကူးစက်များဗီဇာပြောင်းပို့တဲ့တွေ့နေရပြီဖြစ်ပြီးအခုအိန္ဒိယမြန်မာနယ်စပ်သားကချင်းပြည်နယ်ထဲမှာCOVID-19 ကူးစက်မှုတွေတိုးလာနေတာကြောင့်ဒီပိုးတဲ့အမျိုးအစားမြန်မာပြည်ရင်းကူးစက်ပြန့်နှံ့မှုကိုစိုးရိမ်လာကြတာဖြစ်ပါတယ်။အိန္ဒိယနယ်စပ်ကနေ73မိုင်အကွာမှာရှိတဲ့တွန်းဆန်မြို့မှာကျေးဇူးပြင်းတွေကကိုဗစ်ရောဂါကြောင့်3ဦးသေဆုံးခဲ့ရတဲ့အတွက်ဒေသခံတွေကြောက်လန့်နေကြပြီးအပြင်းမထွက်ရဲပဲဖြစ်နေကြတယ်လို့ Zoomi စောင့်ရှောက်ရင်းနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီပေးတဲ့အဖွဲ့က Righteous သတင်းဌာနကိုပြောပါတယ်။မကြသေးခင်ရက်ပိုင်းတွေအတွင်းရောဂါကူးစက်မှုနှုန်းဟာဆယ်ရာခိုင်နှုန်းကျော်ထိရှိလာနေတာကြောင့်ကျန်းမာရေးလုံသားတွေစိုးရိမ်လာကြတာပါစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ကျန်းမာရေးလုံသားအများစုဟာအကြမ်းမဖက်အာဏာဖိစန်းတဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အတွက်နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေလည်းထိထိရောက်ရောက်မလုံနိုင်ပဲဖြစ်နေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်စစ်တပ်အာဏာမသိမ်းခင်သတင်းပတ်ထဲမှာတရက်ကိုလူပေါင်း18,000ကျော်အတွက်ဒီရောဂါပိုးရှိမရှိစစ်ဆေးပေးနိုင်ခဲ့ပေမဲ့အခုတောက်ကြအထိတပတ်အတွင်းမှာတော့တရက်ကိုလူပေါင်း1,500ကျော်အတွက်သာစစ်ဆေးပေးနိုင်တော့တာဖြစ်ပါတယ်